2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းမှုကိစ္စကိုပြည်ထောင်စုလွှတ်တော်မှအတည်ပြုချက်ရယူဖို့ရှိနေပါတယ်။ဒါကိုပူးပေါင်းကော်မတီဥက္ကဋ္ဌကလွှတ်တော်ကိုရှင်းလင်းဖို့ရှိရာမှာစစ်တပ်ကိုယ်စားလှယ်တွေနဲ့အတိုက်ခံနိုင်ငံရေးပါတီတချို့ကတော့ကန့်ကွက်ဖို့ပြင်ဆင်နေကြပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းဖို့ပြည်ထောင်စုလွှတ်တော်မှဒီလ6ရက်နေ့ကအတည်ပြုခဲ့ပြီးတဲ့နောက်မှာဒီပူးပေါင်းကော်မတီကိုဘယ်သူတွေနဲ့ဘယ်လိုဖွဲ့စည်းမလဲဆိုတာကိုညှိနှိုင်းဆွေးနွေးပွဲနှစ်ကြိမ်လုပ်ခဲ့ပါတယ်။ဒါပေမဲ့ဖွဲ့စည်းရေးမှာတက်မတော်ကိုယ်စားလှယ်တွေနဲ့တချို့ပါတီတွေကိုစားပြုပါဝင်မှုအပေါ်မှာမကြေလည်တာတွေရှိခဲ့ပါတယ်။ဒါကြောင့်လည်းပဲပူးပေါင်းကော်မတီဥက္ကဋ္ဌကနေလွှတ်တော်ကိုတင်ပြမဲ့ကော်မတီအဖွဲ့ဝင်စည်းရုံးအပေါ်မှာကန့်ကွက်ဖို့အတွက်ပြင်ဆင်နေကြပါတယ်။ဒီစင်းကိုလွှတ်တော်ကအဆုံးဖြတ်မရယူမီမှာပြန်လည်ညှိနှိုင်းဖို့အတွက်လွှတ်တော်နာယကထံကိုဒီကနေ့တွားရောက်ဆွေးနွေးခဲ့တယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပြောပွဲမဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ဦးတောင်အေးကပြောပါတယ်
။ဟိုအင်္ဂါတို့ကလွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ပြည်ထောင်စုလွှတ်တော်ကြီးရဲ့ဆောင်ရွက်မှုတွေပေါ်မှာပူးပေါင်းပြီးတော့လှုပ်ဆောင်နေတယ်။အဲ့တော့အားလုံးကလည်းပဲဒီညကြက်ချက်တွေပေါ်မှာဆုံးဖြတ်ချက်မချသေးတာဖြစ်တဲ့အတွက်ဒီဟာကိုပြန်ပြီးတော့ညှိနှိုင်းပါဦး။တချို့ဆိုရင်လည်းဒီညံကြက်ကိုဌာနချုပ်ကိုပြန်ပို့ထားတယ်တချို့တိုင်းနာပါတီတွေကဌာနချုပ်ကအကြောင်းမပြန်သေးဘူးဆိုတော့အားလုံးရဲ့သဘောတူညီချက်မပါဘဲနဲ့လုပ်ငန်းတာဝန်တွေချလိုက်တဲ့ခါကျတော့သူတို့ခိုင်းသူတို့လုပ်ရမယ့်ပုံစံဖြစ်နေတာပေါ့နော်ဒါကြောင့်မလို့ဒါကိုမနေ့ကကိုကသွားဆွေးနွေးတယ်အဲ့လိုပဲတက်ကလည်းသူတို့ဒီအပေါ်မှာမကြေလည်လို့ဆိုပြီးတော့ဟိုတက်ပါပါလာတဲ့သဘောပေါ့ကိုရဲ့တက်ကကိုစလေတည်းနိုင်ကရောဒုတိယနိုင်ကပေါ့အခုဆိုရင်ပြည်သူ့တော်ဥက္ကဋ္ဌဒုတိယဥက္ကဋ္ဌသူတို့နဲ့သွားပြီးတော့ဆွေးနွေးကြတာဖြစ်ပါတယ်
ဒီကော်မတီအဖွဲ့ဝင်စည်းရုံးကိုအင်္ဂါနေ့မှာကော်မတီဥက္ကဋ္ဌလည်းဖြစ်ပြည်ထောင်စုလွှတ်တော်ရဲ့ဒုတိယနာယကလည်းဖြစ်တဲ့ဦးထွန်းထွန်းဟိန်ကပြည်ထောင်စုလွှတ်တော်ကိုတင်ပြပြီးအဆုံးဖြတ်ခံယူဖို့ရှိနေတာပါ။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကိုလူဦးရေ45ဦးနဲ့ဖွဲ့စည်းဖို့45ဦးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီက19ဦး၊တက်မတော်သားကိုယ်စားလှယ်10ဦး၊ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက2ဦး၊ရခိုင်အမျိုးသားပါတီနဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီက2ဦး၊လွတ်တော်အတွင်းမှာကိုယ်စားလှယ်2ဦးကနေ9ဦးစီအထိရှိတဲ့ပါတီတွေက10ဦး၊တတိပုဂ္ဂလကိုယ်စားလှယ်2ဦးနဲ့သတ်မှတ်ဖို့ရာထားထားတာဖြစ်ပါတယ်။ဒီကော်မတီအတွင်းမှာသဘောထားမတူတာတွေရှိရင်မဲခွဲဆုံးဖြတ်ဖို့ပါဝင်နေကြောင်းလည်းဦးတောင်အေးကပြောပါတယ်45ဦးပါပူပေါင်းကော်မတီဖွဲ့စည်းနဲ့ပတ်သက်ပြီးပြည်ခိုင်ဖြိုးပါတီတမ်ဘော်နဲ့ရခိုင်မျိုးသားပါတီ ANP ရဲ့လွတ်တော်ကိုယ်စားလှယ်တွေကအရင်စည်းဝေးတွေမှာကန့်ကွက်တာတွေရှိခဲ့ပါတယ်လာမယ့်ပြည်ထောင်စုလွှတ်တော်မှာဒီတိုင်းတင်ပြလာရင်ကန့်ကွက်သွားမှာဖြစ်ကြောင်းANP ပါတီကဗဟုအလုံးမှုဆောင်ကော်မတီဝင်ပေါတော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်စံကပြောပါတယ်
။ဟိုနေ့ကဆုံးဖြတ်ချက်မှတွေ့ဆမှမကြပါနဲ့။မကြတဲ့အခါကျတော့သူတို့ဖွဲ့စည်းမှုမူကြမ်းဆိုတာထွက်လာတယ်။ဒီတော့ကတော့တမန်တော်ကရှိကျွန်တော်တို့ကတိအကြံခံရတာနေ့ပေါ့။ဘာမှပြောခွင့်ဆိုခွင့်မရှိဘူးနဲ့အတည်ပြုလိုက်ရင်တော့ကျွန်တော်ထားကန့်ကွက်မှာပဲ။ဆပ်ပါတီကတော့နာမည်စင်းတောင်ဖိတ်ထားပြီးသားဆိုတော့လက်ခံမဲ့သဘောရှိပါတယ်။အကြံခံရကျွန်တော်တို့ရဲ့တမန်တော်ရဲ့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကတော့ကော်မတီဝင်အချိုးအစားကိုလွှတ်တော်မှာပါဝင်တယောက်ခွင့်ရတဲ့လူဦးရေအချိုးအရသတ်မှတ်တာဖြစ်ကြောင်းပြောဆိုထားပါတယ်။ပြည်ခိုင်ဖြိုးပါတီနဲ့တမ်ဘော်သာလွှတ်တော်ကိုယ်စားလှယ်တွေကတော့ဖွဲ့စည်းပုံပြင်မယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ433435စတဲ့အချက်တွေအရပြင်ဆင်ဖို့တောင်းဆိုထားသလိုဒီပုံမှတွေနဲ့အညီတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေခန့်အပ်ရေးဆိုင်ရာပုံမှ261ကိုပြင်ဆင်ဖို့လည်းပြည်ခိုင်ဖြိုးပါတီကတင်သွင်းထားပါတယ်။